ဂျာကာလာမျိုးသားညီရေးအစိုးရ NUG ကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ်တည်မှတ်ပြုဖို့နဲ့အမေရိကန်ကထိန်းချုပ်ထားတဲ့မြန်မာနိုင်ငံပိုင်ရန်ပုံငွေတွေကိုအရေးပေါ်အကူအညီလိုအပ်နေတဲ့မြန်မာလူထုအတွက်လူသားစာနာမှုအကူအညီပေးဖို့သူတို့အသက်ရှင်တန်ကြီးအထောက်အကူပြုနိုင်ဖို့ NUG ကိုသုံးစွဲခွင့်ပြုရေးကုလသမဂ္ဂဆိုင်ရာမြန်မာတံမကြီးဦးကျော်မိုးထွန်းကဒီကနေ့အမေရိကန်အောက်လွှတ်တော်နိုင်ငံရေးရာကော်မတီမှာတိုက်တွန်းပြောဆိုမှုရှိပါတယ်။မြန်မာစံတော်ချိန်အင်္ဂါည7နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံတော်ချိန်အင်္ဂါနေ့လယ်7နာရီမှာအမေရိကန်အောက်လွှတ်တော်နိုင်ငံရေးရာကော်မတီမှာလို့ဖို့ရှိတဲ့မြန်မာရေးကြနာပွဲတွင်တံမကြီးဦးကျော်မိုးထွန်းကအဲ့လိုတိုက်တွန်းပြောဆိုမှုအစီအစဉ်ထားတာပါ။မြန်မာအချက်တွေကိုဖွင့်ချရင်းလို့ဆိုရမယ် The Unfolding Crisis in Burma ဆိုတဲ့ခေါင်းစဉ်နဲ့ကြနာပွဲလို့မှာပါ။တံမကြီးဦးကျော်မိုးထွန်းကမြန်မာလူထုနဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့သဘောထားတွေကိုအခုကြားနာပွဲတွင်တင်ပြပြောဆိုတော်မူရှိတယ်ဆိုတာကြားနာပွဲမတိုင်ခင်အောက်လွှတ်တော်နိုင်ငံရေးကော်မတီကကြိုတင်ဖြန့်ဝေထားတဲ့အမူကြမ်းထဲမှာတွေ့ရပါတယ်။2020ခုနှစ်လွန်မလာ၈နှစ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်တာနိုင်ငံတော်ဝန်ငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေနဲ့စစ်ကောင်စီကအကြမ်းဖက်ပစ်ခတ်ဖြိုခွဲမှုတွေအကြောင်း CDM လို့ခေါ်တဲ့အကြမ်းမဖက်အာဏာပိဆိုင်ရေးလှုပ်ရှားမှုအကြောင်းပြည်ထောင်စုတော်ကုစားပြုကော်မတီ CRPH နဲ့ပတ်သက်တာ CRPH ကထုတ်ပြန်ထားတဲ့ Federal Democracy ပြည်ညင်စာရန်အကြောင်းဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုဖွဲ့စည်းခဲ့တာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပခဲ့တဲ့အရှေ့တောင်အရှေ့နိုင်ငံများအဖွဲ့ ASEAN CEO နဲ့ပတ်သက်တာ CDM မှာပါဝင်တဲ့မြန်မာတန်တမန်တွေပေါ်စစ်ကောင်စီရဲ့အရေးယူမှုတွေအကြောင်းစသည်အားဖြင့်တန်မကြီးဦးကျော်မိုးထွန်းတင်ပြပြောဆိုမဲ့မူကြမ်းထဲမှာတွေ့ရပါတယ်အဲ့ဒီကြောင်းနာပွဲမှာမြန်မာတံမကြီးဦးကျော်မိုးထွန်းနဲ့အတူ Progressive Voice အဖွဲ့တီထောင်သူနဲ့အကြံပေးဘုတ်အဖွဲ့ဥက္ကဋ္ဌဒေါခင်အောင်မားနိုင်ငံကအမျိုးသမီးရာကိစ္စရများဆိုင်ရာဂုဏ်သူဆောင်အမေရိကန်တံမကြီးဟောင်း Kelly Curry တို့ပါဝင်ပါတယ်ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်အခုကြောင်းနာပွဲဟာအမေရိကန်အောက်လွှတ်တော်မှာမြန်မာရေးနဲ့ပတ်သက်ပြီးပထမဆုံးအကြိမ်လုပ်တဲ့ကြောင်းနာပွဲဖြစ်တဲ့အပြင်အမေရိကန်လွှတ်တော်ကြောင်းနာပွဲတစ်ခုမှာမြန်မာတံမကြီးတူဦးကိုယ်တိုင်တက်ရောက်ပြီးတင်ပြပြောဆိုတာလည်းပထမဆုံးအကြိမ်ပဲဖြစ်ပါတယ်